မင်္ဂလာပါရှင်ဦးစီးသူအောင်မြင့်ရဲ့တီရင်သတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ2020နိုဝင်ဘာအထွေထွေရွေးကောက်ပွဲဘလို့ပုံစံမျိုးဖြစ်လာမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဦးစီးသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်အခုဆိုရင်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကနေလာမယ့်နိုဝင်ဘာလအတွင်းအထွေထွေရွေးကောက်ပွဲကျင်းပပေးမယ်လို့ထုတ်ဖော်ပြောဆိုလိုက်ပါပြီ။ဒါပေမဲ့ဘယ်နေ့ဘယ်ရက်ကျင်းပမလဲဆိုတာကတော့တိတိကျကျမကြေညာသေးပါဘူး။ကော်မရှင်တာဝန်ရှိသူတွေပြောဆိုချက်အရရွေးကောက်ပွဲကျင်းပမယ့်နေ့ရက်အတိအကျကို2010တုန်းက3လနီးပါးအလိုမှာကြေညာခဲ့ပြီး2015ခုနှစ်မှာတော့4လကြိုပြီးကြေညာခဲ့တဲ့အကြောင်းအခုလည်းအဲ့လိုမပြောင်းလဲပဲကြေညာမှဖြစ်ကြောင်းပြောဆိုထားပါတယ်။ခုဆိုရင်နိုမာလာရောက်ဖို့9လလောက်လိုနေသေးတာမို့ကော်မရှင်ကနေရွေးကောက်ပွဲကျင်းပမယ့်ရက်အတိအကျကြေညာတာဟာ2020ဇူလိုင်လအတွင်းဖြစ်နိုင်လိမ့်မယ်လို့ခန့်မှန်းရပါတယ်။အရင်ဆက်အနာရှင်တွေကျင်းပပေးခဲ့တဲ့2020ရွေးကောက်ပွဲကနေစတွေ့ရင်လာမယ့်ရွေးကောက်ပွဲဟာတတိယအကြိမ်ကျင်းပတဲ့ရွေးကောက်ပွဲဖြစ်မှာပါ။နိုင်ငံရေးပါတီတွေရောပြည်သူတွေကပါစိတ်ဝင်စားနေကြတဲ့လာမယ့်ရွေးကောက်ပွဲဟာရှေ့မှာနှစ်ကြိမ်ကျင်းပပြီးခဲ့တဲ့ရွေးကောက်ပွဲတွေနဲ့ဘာတွေကွာခြားချက်ထူးခြားချက်တွေရှိမလဲ။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲရောဖြစ်နိုင်မလားဆိုတာကုဒ္ဒဘလေးလာတင်ပြသွားပါမယ်
။မြန်မာနိုင်ငံအတွက်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြဋ္ဌာန်းချက်ရွေးကောက်ပွဲဥပဒေရွေးကောက်ပွဲကော်မရှင်ဆိုတာတွေဟာအရေးကြီးပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရလွတ်တော်ရဲရောက်မဲ့ကိုယ်စားလှယ်၄ပုံ၃ပုံကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်ကြံ၄ပုံ၃ပုံကိုပဲရွေးကောက်ပွဲကျင်းပပြီးရွေးချယ်ရမယ်လို့ပြဋ္ဌာန်းထားတဲ့အတွက်တရားမျှတမှုမရှိနိုင်ဘူးဆိုတာပေါ်လွင်ပြီးတာပါ။ရွေးကောက်ပွဲဥပဒေမှာလည်းအားအနေချက်တွေအများကြီးရှိနေသေးပါ။ကော်မရှင်ဟာနိုင်ငံရေးပါတီတွေကြားရွေးကောက်ပွဲမှာတရားမျှတတာနဲ့ရှင်းပြနိုင်အောင်ဒိုင်းသပွဲဆောင်ရွက်ပေးရမှာလို့ဖြစ်တဲ့ပေမဲ့ဥပဒေထဲမှာတော့နိုင်ငံရေးပါတီတွေအားလုံးရဲ့အထက်မှာရှိနေတဲ့ဘယ်နိုင်ငံရေးပါတီကိုမဆိုဖြတ်သိမ်းခွင့်အာဏာရရှိထားတဲ့အထက်အာဏာပိုင်အဖွဲ့အစည်းတစ်ခုတစ်ဖွဲ့ပြဋ္ဌာန်းထားလို့ပါပဲတည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ပတ်သက်ရင်လည်းသမ္မတအနေနဲ့သူကထင်ပေါ်ကျော်ကြားသည့်ဂုဏ်သတင်းရှိသောပုဂ္ဂိုလ်အဖြစ်ယူဆရဲဆိုုံနဲ့ဥက္ကဋ္ဌကိုရောအဖွဲ့ဝင်တွေကိုပါခန့်အပ်နိုင်တယ်လို့ဖွဲ့စည်းပုံမှားကိုအတိအလင်းပြဋ္ဌာန်းထားတာကြောင့်တရားမျှတတဲ့ဗတ်မလိုက်တဲ့ပုဂ္ဂိုလ်တွေအဖြစ်နိုင်ငံရေးပါတီအများစုကယုံကြည်ဖို့ခက်ခဲစေပါတယ်။ဒါပေမဲ့အခုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကတော့အရင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌ2ယောက်နဲ့တော့ခြားနာပါတယ်။အရင်ကော်မရှင်ဥက္ကဋ္ဌ2ယောက်စလုံးဟာစစ်ဘိုလ်ချုပ်ဟောင်းတွေဖြစ်ခဲ့ပြီးလက်ရှိကော်မရှင်ဥက္ကဋ္ဌကတော့အရက်သားပညာရှင်ဖြစ်နေလို့ပါပဲ
။ရွေးကောက်ပွဲနဲ့ပတ်သက်ရင်လက်ရှိကော်မရှင်လက်ထက်ကြမှာလုတ်ခဲ့တဲ့ပြုပြင်ပြောင်းလဲမှုတချို့တော့ရှိပါတယ်။အဲ့ဒါတွေကတော့တပ်မတော်သားနဲ့မိသားစုဝင်တွေမဲပေးရမယ့်မဲယုံတွေကိုငကိုတပ်တွင်းမှာထားရကနေလာမဲ့ရွေးကောက်ပွဲမှာတပ်ပြင်ပထုတ်ပြီးမဲပေးစေမယ့်ကိစ္စပါ။ရှေ့ရွေးကောက်ပွဲနှစ်ခုမှာတပ်မတော်သားတွေနဲ့မိသားစုဝင်တွေကိုတပ်တွင်းမဲယုံတွေမှာပဲမဲပေးစေတဲ့ကိစ္စပြဿနာအများကြီးပေါ်ခဲ့ပါတယ်။အခုလာမဲ့ရွေးကောက်ပွဲမှာတော့တပ်မတော်သားတွေမိသားစုဝင်တွေရဲ့မဲပေးပိုင်ခွင့်ရှိသူစီရင်တည်တည်ကြကြပြုစုနိုင်တာကြိုတင်မဲပေးမယ်ဆိုလဲတည်တည်ကြကြမှန်မှန်ကန်ကန်မဲပေးနိုင်အောင်ဆောင်ရွက်တာဘလို့ဖိအားမျိုးမှမရှိပဲတပ်ပြင်ပမဲယုံတွေမှာလွတ်လွတ်လပ်မဲပေးနိုင်မှာမဲယုံနဲ့မဲပေးပုံကိုနိုင်ငံရေးပါတီတွေရဲ့ကိုယ်စားလှယ်တွေရွေးကောက်ပွဲစောင့်ကြည့်သူတွေလေ့လာစောင့်ကြည့်နိုင်မှာစတဲ့အကျိုးကျေးဇူးတွေရလာနိုင်လို့ပိုပြီးမျှတတဲ့ရွေးကောက်ပွဲဖြစ်လာအောင်အထောက်အကူပြုနိုင်ပါတယ်လွတ်တော်ရင်းထောက်ခံမှုနဲ့နောက်ထပ်ပြင်လိုက်တဲ့နေဥပဒေတစ်ခုကတော့လူတယောက်ဟာနေမြေဒေသတစ်ခုခုမှာရက်ပေါင်း90ဇက်တိုက်နေရင်အဲ့ဒီမဲဆန္ဒနေမြေတွေမှာမဲပေးနိုင်မဲ့ကိစ္စပါ။ငကိုတုံးကတော့ရက်ပေါင်း180ဇက်တိုက်နေမှမဲပေးခွင့်ရှိပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတိုင်းသားနိုင်ငံရေးပါတီတွေကသဘောမကျကြပါဘူး။ဒေသကမဟုတ်သူတွေအနေနဲ့ရက်ပေါင်း90နေုံနဲ့မဲပေးပိုင်ခွင့်ရသွားတာဟာသူတို့တိုင်းသားမဲဆန္ဒနေမြေတွေကမဲရက်လက်အချိုးအစားပြောင်းလဲသွားစေနိုင်တယ်ဆိုပြီးယူဆလို့ဖြစ်ပါတယ်။
တကယ်တော့ရွေးကောက်ပွဲဥပဒေအရကိုမဲဆန္ဒနယ်မြေမှာကိုမနေပဲအဝေးတနေရာရောက်နေသူတွေအနေနဲ့အဝေးရောက်မဲပေးခွင့်စနစ်ဟာရှုပ်ထွေးပြီးအဆင့်လဲအလွန်များပါတယ်။ဒါကြောင့်ရှေ့ရွေးကောက်ပွဲနှစ်ကြိမ်မှာအဝေးရောက်ပြည်သူများပေမဲ့အဝေးရောက်မဲပေးသူရာခိုင်နှုန်းကတော့အလွန်နည်းခဲ့ပါတယ်။ Eri shurang a jiin o, niyat ku ma, yak goze nige durigu, mebe gwen pulai chin a pin, mebe me du a jie duwe, dopo a lanangi, mebe gwen songshong du ne toa naisiya a jang shibare. Lashi gom shin ye nao te joba mu de kugaro, ti ba yao ne duri, mebe gwen ma songshong o, si zin song yue ni mua. Along di jare dai, dane chide mnyama nangan dari, nangan da tue a lo lo jabare. တရားဝင်သွားသူတွေရှိတယ်လို့တရားမဝင်သွားရောက်အလုပ်လုပ်နေသူတွေလည်းရှိပါတယ်။နမူနာအားဖြင့်ထိုင်းနိုင်ငံမှာသွားပြီးအလုပ်လုပ်နေသူတန်းတဲ့ချီရှိနိုင်တယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့ပြီးခဲ့တဲ့2005ရွေးကောက်ပွဲကိုပြန်ကြည့်လိုက်ရင်ထိုင်းနိုင်ငံကနေကြိုတင်မဲပေးသူ600ကျော်လောက်ပဲရှိခဲ့ပြီးတန်းတဲ့ချီတဲ့ပြည်သူတွေမဲပေးခွင့်ဆုံးရှုံးခဲ့တာပါ။အဲ့ဒီအချိန်ကနိုင်ငံတကာရ ဒီနေ့ကျွန်တော်တို့ရွေးကောက်ပွဲအနှစ်တာရာပြည်ပြောင်းလဲမှုတချို့တဲ့ပြည်ပယောက်မြန်မာတွေမဲပေးခွင့်ရအောင်နှီးပေါင်းစုံနဲ့စူးစမ်းနေပြီးအဲ့ဒါသာအောင်မြင်ခဲ့ရင်တော့ရွေးကောက်ပွဲရဲ့အနှစ်တာရာပိုပြီးပေါ်လွင်လာပါလိမ့်မယ်။ လက်ရှိတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမဲဆန္ဒနယ်မြေတွေမှာမဲပေးနိုင်မလားဆိုတာကတော့ကော်မရှင်နဲ့သိပ်ပြီးမသက်ဆိုင်လာပါဘူး။ပြည်ထဲရင်းတဲ့ကာကွယ်ရေးဝန်ကြီးဌာနလိုမျိုးကသဘောတူမှသာအကောင့်ထဲပေါ်လို့ရပါလိမ့်မယ်။လာမယ့်ရွေးကောက်ပွဲမှာနောက်တစ်ခုပိုလာမယ့်ကိစ္စတစ်ခုကတော့ကဘာကြီးတစ်ခုလုံး COVID-19ပြဿနာအောက်ရောက်နေတာမို့အဲ့ဒီအခြေအနေအောက်မှာကျင်းပရမှာမို့လို့ပါပဲ။
နိုင်ငံရေးပါတီတွေအတွက်စီကံကျက်အသစ်တွေနဲ့လှုပ်ရှားရမှာဖြစ်ပါတယ်။ရွေးကောက်ပွဲလေးလာစောင့်ကြည့်ရေးကိစ္စတွေနဲ့ပတ်သက်လို့ကတော့အရင်2019ခုနှစ်တုန်းကအတိုင်းပြည်တွင်းပြည်ပရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေကိုခွင့်ပြုမှာဖြစ်လို့ပွင့်လင်းမြင်သာမှုရှိနိုင်ပါတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်လာမယ့်နိုဝင်ဘာကျင်းပမဲ့2021အထွေထွေရွေးကောက်ပွဲဟာအရင်ရွေးကောက်ပ ဒီမိုကရေစီနိုင်ငံအများစုနီးတူတရားမျှတမှုရှိဖို့ကိစ္စကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပါအချက်တချို့ကိုပြင်ဆင်မှဖြစ်နိုင်မယ်ဖြစ်ကြောင်းပါ